ရသေးရောင်မြို့နယ်မေယူမြစ်ချောင်းတဲ့ကရေရင်တစင်းပေါ်မှာလိုက်ပါသွားသူတွေနဲ့အမျိုးသားတွေကြီးအယောက်90နဲ့80ကျားကိုအေးအေးရခိုင်လက်နက်ကင်တက်ကဒီကနေ့ဖမ်းဆီးခေါ်ဆောင်သွားတဲ့အကြောင်းအေးအေးဘက်ကရောပြည်내အစိုးရနဲ့တပ်မတော်ပြောခွင့်ရတို့ကပါအတည်ပြုထားပါတယ်။အခုလိုအဖမ်းခံရသူတွေထဲမှာအရက်ဝစ်စစ်တီနဲ့ရက်တက်ဖွဲ့ဝင်အယောက်30ထက်မနည်းပါသွားတဲ့အကြောင်းလည်းဆိုပါတယ်။လက်ရှိမှာဖမ်းဆီးခံထားရသူတွေလွတ်မြောက်ရေးအတွက်အစိုးရစစ်တပ်ကရဟတ်ရင်သုံးပြီးပိုက်စိတ်တိုက်ရှာဖွေနေတာမှပြစ်ခတ်မှုတချို့ရှိနေတာကြောင့်ဒေသခံတွေထွက်ပြေးတင်းရှောင်နေရတဲ့အကြောင်း VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ရတိတ်တောင်မြို့နယ်မေယူမြေချောင်းတွင်ပြေးဆွဲနေတဲ့ရွှေနေသည့်အမြိုင်ရင်တစ်စီးကိုဒီကနေ့မှရခိုင်လက်နက်ကိုင်အေအဖွဲ့ကနေတိုင်းပြည်စစ်ဆေးခဲ့ပြီးမြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့လိုယူဆရတဲ့အယောက်ဝတ်ယောက်90ခန့်ကိုဖမ်းဆီးခေါ်ဆောင်ခဲ့ကြောင်းအေအပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်။ဒီနေ့ဒီလက်နက်စင်အေလောက်မှာဒီရှိနေသည့်အမြိုင်ရင်သာဒီအရတာဟန်ဆောင်ပြီးတော့မှစီးနင်းလိုက်ကြလာတဲ့ဒီဗမာလက်နက်ကိုင်တို့ကိုဒီရတိတ်တောင်ရဲ့အထက်ထက်မှာဒီလင်ကျင်ကြီးရဒီပို့တဲ့အဲ့ဒါကျွန်တော်တို့ထင်ကြည့်ထားတာရှိတယ်ဗျ။ဒါပေမဲ့အဲ့ဒီမှာဒီစစ်တပ်အရာရှိတွေလေးပါတယ်။နောက်ဒီအရာရှိတွေလေးပါတယ်။ဟိုနောက်အခြားအဆင့်တွေပါတာပေါ့နော်။ကျွန်တော်ပြရတော့ငါးဆင့်ဝန်းကျင်ရရှိတယ်လို့ပြောတယ်ဗျ။လုံးလုံးစီတော့ဒီကျွန်တော်တို့ထင်ကြည့်ထားတယ်လို့ပြောနိုင်တယ်
။ဖန်စီခေါ်ဆောင်သွားပြီးဘာဆက်လွတ်သွားမယ်ဆိုတာမပြောနိုင်သေးဘူးလို့ဆိုပါတယ်။စစ်တွေမျိုးအမြန်ရည်ရင်စိတ်ကန်းကနေဘူတီတောင်ကိုထွက်ခေါ်လာတဲ့ဆွေနေသည့်အမြန်ရည်ရင်ကိုဒီကနေ့မနေ့စံနိုင်ခွဲလောက်မှာရတိတောင်မြို့နယ်ရင်မြက်ကျေးရွာနီအေဖွဲ့ကတားဆီးခဲ့ပြီးခရီးတဲ့160ကျော်နဲ့က90ဦးကျော်ကိုခေါ်သွားခဲ့တယ်လို့ခိုင်တုခကဆိုပါတယ်။ရခိုင်ပြည်နယ်လုံချုံရွေးနယ်နယ်စပ်ရေးရဝန်ကြီးဘူမှုကြီးမင်းနန်းကတော့ဖမ်းဆီးခေါ်ဆောင်သွားတဲ့အထဲမှာနေကြားဆောင်ရဲပါဝင်အယက်သား80ခန့်ပါဝင်တယ်လို့အစီအပြုပြောပါတယ်။
အေးရကျွန်တော်လည်းပြည်ပြီးတော့ဆက်လေသားတယ်ဆက်လေဘောနေအဲ့ယောက်ျားတွေမိန်းမတွေဆင်းခံပြီးတော့မိန်းမတွေတော့ပြန်လှည့်လိုက်တယ်ယောက်ျားတွေကတော့သူရဲတဲ့ဖွဲ့ဒီကတော့ရဲတဲ့ဖွဲ့တွေကလူတွေပါတော့လေအဲ့ဒီလူတွေရတားတွေကကုန်ဖမ်းသွားတာအားလုံးတော့90နဲ့80ကျားလောက်ဖြစ်နေတက်ကတော့အားပြင်းမော့ပြားထိုင်းနဲ့တက်ပြီးလိုက်ရှာတယ်အကြောင်းတွေလိုက်နေတယ်မရောစရာမရသေးဘူ
းဖမ်းဆီးခေါ်ဆောင်သွားတဲ့သူတွေပြန်လည်လူမြောက်ရေးအတွက်မြန်မာစစ်တပ်ကနေရဟရင်သုံးပြီးရှာဖွေနေစေလို့သူကပြောပါတယ်အေဖွဲ့ကနေဖမ်းဆီးခေါ်ဆောင်သွားတယ်လို့ယူဆရတဲ့လမ်းကြောင်းတစ်လျှောက်မှာမြန်မာစစ်တပ်ကလည်းရဟရင်နဲ့ဒီကနေ့မှပြစ်ခတ်မှုတွေလှုပ်ဆောင်နေပါတယ်။အထူးသဖြင့်ကြောက်တန်းသီးဆွမ်းရေမြက်ရေပုတ်မောင်ဖြူချေးရွာနီးတစ်ဝိုက်နဲ့အဆောင်ကျောပေါ်မှာပြစ်ခတ်မှုတွေလှုပ်ဆောင်နေတယ်လို့ဒေသခံတွေကဆိုပါတယ်။ဒီနေ့မွန်လွယ်ပိုင်းကြောက်တန်းချေးရွာနဲ့နီးတစ်ဝိုက်မှာရဟရင်နဲ့ပြစ်ခတ်မှုတွေလှုပ်ဆောင်နေတာကြောင့်ရွာသားတွေတိတ်ချောင်နေရတယ်လို့ကြောက်တန်းရွာသားတို့ကပြောပါတယ
်။ရွာထက်ကလေဟက်စကီသုံးစီဝေပြီးတော့လက်နေကလေးနဲ့ပတ်ကြရတယ်တွေ့နေကြနာ။ဒီပုဒ်ကတော့မဟုတ်ဘူး။ရွာတော့တည်းကကိုလုံးဆက်ပြစ်နေကြပါတယ်
။တမတော်တရင်မှပြန်ကြားရေးဖွဲ့တွင်မူဘုံမှုချုပ်စော်မင်းထွန်းကတော့ဖန်စီခံရတဲ့ရဲသဖွဲ့ဝင်တွေလွတ်မြောက်ရေးအတွက်လိုအပ်လို့ရဟရင်အသုံးပြုတာဖြစ်ကြောင်းပြောပါတယ်
။ရဲတပ်ဖွဲ့ဝင်တွေဖမ်းသွားတယ်။ဥယျာတော့အတည်ပြုလို့မရသေးဘူး။အများဆုံးကတော့30ကျော်လောက်ရှိတယ်။အဲ့ဒီမှာရှိတဲ့ပြည်တယ်တွေတချို့ကိုဖမ်းသွားတယ်။အဲ့ဒါတွေကိုကယ်ထုတ်ဖို့အတွက်ကျွန်တော်လုပ်နေတာ။လေရင်သုံးတာမဟုတ်ဘူး၊ရဟရင်သုံးတာဖြစ်တယ်။ဒီပြည်တောင်းချမှုနိုင်နေရေးစစ်စင်ရေးမှမဟုတ်လေရင်ရဟရင်မသုံးရဆိုတဲ့နိုင်ငံတကာဥပဒေလည်းမရှိဘူး။လိုအပ်တဲ့အင်အားကိုအသုံးပြုခွင့်ရှိတယ်။လိုအပ်ရင်ဆောင်ရွက်မှာဖြစ်တယ်
။ပြီးခဲ့တဲ့အောက်တိုဘာလ17ရက်နေ့တုန်းကလည်းမြောက်ဦးစစ်စေကလန်၊ကံကြီးကွေ့မိုင်တိုင်မှ129နီးမှာခရီးတဲ့စင်ရင်နဲ့လိုက်ပါလာတဲ့မိသားသက်ဖွဲ့ဝင်19ဦးနဲ့ခရီးတဲ့စနဦးတို့ကိုအေးအေးရခိုင်လက်နက်ကိုင်ဖွဲ့ကနေဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။ရခိုင်ပြည်နယ်တွင်မြမတမတော်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့လက်နက်ကပဋိပက္ခဖြစ်စဉ်တွင်အဖွဲ့နဲ့ဆက်ဆက်သူဆိုပြီးတန်လျာရှိသူတွေကိုအပြန်အလှန်ဖမ်းဆီးမှုတွေပုံမှုများပြားလာနေပါတယ်ခင်ဗျာ။